ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေကိုရုရှားနိုင်ငံမှာဆက်လက်ကျင်းပနေရမှာဗုဒ္ဓဟူးညပွဲစဉ်တွေမှာတော့အုပ်စု F ကမက္ဆီကိုနဲ့ဆွီဒင်ပွဲမှာဆွီဒင်က3ဂိုးဂိုးမရှိနဲ့အနိုင်ရသွားပါတယ်။အုပ်စု F ကပဲဂျာမနီနဲ့တောင်ကိုရီးယားပွဲမှာတော့အများကမမျှော်လင့်ထားပဲတောင်ကိုရီးယားကဂျာမနီကို2ဂိုးဂိုးမရှိနဲ့အနိုင်ရလိုက်ပါတယ်။အုပ်စု E ကဆွစ်ဇာလန်နဲ့ကိုစတာရီကာပွဲမှာ2ဂိုးစီနဲ့တည်ကျသွားပြီးဆာဗီးယားနဲ့ဘရာဇီးလ်တို့အကြိတ်အနဲကစားကြရမှာတော့ဘရာဇီးလ်ကဆာဗီးယားကို2ဂိုး3ညနဲ့အနိုင်ရသွားပါတယ်။မနေ့ကဘောလုံးပွဲစဉ်တွေနဲ့ပတ်သက်လို့မြမလက်ရွေးစင်ဂိုးသမားဟောင်းကိုရင်ထွေးကိုကိုကျော်အောင်လွင်ကဆက်သွယ်မေးမြန်းထားပါတယ
်။မနေ့တုန်းကကစားခဲ့ကြတဲ့ကမ္ဘာဖလား၄ပွဲမှာအဓိကကျွန်တော်တို့ဆွေးနွေးချင်တာကတော့ဗျာဂျာမနီနဲ့တောင်ကိုရီးယားအသင်းပေါ့တောင်ကိုရီးယားကနိုင်ရင်လဲထွက်မယ်ရှုံးရင်လဲထွက်မယ်ဆိုတဲ့အချိန်ကနေပြီးတော့နိုင်နေထွက်သွားတယ်သူတယောက်တည်းထွက်တာမဟုတ်ဘူးဂျာမနီကိုပါဆွဲခေါ်သွားသဘောရှိတယ်ဗျာပြောအောင်ဒီလက်ရှိကမ္ဘာဖလားချန်ပီယံဂျာမနီတောင်ကိုရီးယားကိုရှုံးသွားတဲ့ကိစ္စကိုင်ထွေးဒီပွဲကိုကြည့်ပြီးတော့ဘယ်လိုသုံးသပ်ချင်ပါလဲ
ကျွန်တော်အကြိုက်ဆုံးအသင်းဆိုရင်ကျွန်တော်ပြောရင်ကျွန်တော်ဂျာမနီအသင်းပေါ့နော်ကစားကွက်ကောကစားသမားတွေရဲ့ဟိုကစားမှုကစားနည်းရောသူတို့ကအားလုံးကျွန်တော်တို့ဒေါသဖြစ်တာတို့စံတိုင်းမှာလုကစားတာမျိုးကစားကွက်တည်ကြတာဒါပေမဲ့လည်းတောင်ကိုရီးယားကလည်းကျွန်တော်တို့ရှိရပါဘူးဗျာဒါလို့ဒီနိုင်ငံတွေဆိုတဲ့ဂုံယူရမယ့်အင်းတွေမှာပါတာပေါ့နော်ကျုပ်ကြီးဖြစ်စေနိုင်ငံကြီးတွေထွက်သွားပြီမဲ့လေဘောလုံးကိုဘောလုံးအတိုင်းကောင်းကောင်းမွန်မွန်ကစားပါလေငါတို့ရှုံးမှမဟုတ်လို့ဖြစ်တယ်လို့ကစားပါလေစိတ်ဓာတ်မျိုးမရှိဘဲနဲ့အနိုင်ခံခံရှုံးမပြီးနဲ့ကစားပါလေကစားတဲ့ပွဲကြည့်နေကျွန်တော်ဂျာမနီကတစ်ဖက်တစ်ကြီးဖိထားပြီမဲ့လေကိုရီးယားခံစစ်နဲ့ကစားတယ်ရတဲ့အချိန်မှာကောင်းတာအတက်လုတ်ပြီးတော့ကစားရတဲ့အတွက်ကျွန်တော်တို့ injury တိုင်းမှာနှစ်ခုပြန်သွင်းခံလိုက်ရပြီးတော့ကိုရီးယားကဂျာမနီကိုပါသူတို့ပြိုင်ပွဲနေဆွတ်ထုတ်သွားတယ်ပေါ့ဗျာဆိုတော့ကြည့်ရရင်တော့အကောင်းဆုံးအရှုံးသမားလို့ပဲပြောရမှာ
ဆိုတော့ဂျာမနီအသင်းအခုလိုမျိုးတကယ်လက်ရှိကမ္ဘာဖလားချန်ပီယံအသင်းတစ်ခုကအခုလိုခက်ဆော့ဆော့အရှုံးနဲ့ထွက်သွားတာအဓိကဘာကြောင့်လို့ထင်ပါလဲခင်ဗျာ
အဓိကတော့ကျွန်တော်အခုကြည့်နေတာအခုကျွန်တော်ကြည့်ခဲ့တဲ့တောက်လျှောက်ပေါ့နော်သူတို့ကရရကတော့အကွင့်ရကိုတုံးချပေးမယ်သူကပိုင်မနိုင်မပီကြပေါက်ဖြစ်မှအိုးတွင်းကျင်နေဆိုတော့စိတ်တမျိုးလေးတွေ့ရတယ်ဗျဒါပေမဲ့နောက်တစ်ခုကသူကလည်းကစားတာကစားကွက်ကလည်းအထက်စီးရကစားတယ်ကျွန်တော်ပါစင်းနေနေလည်းကြည့်လိုက်ရင်ကိုရီးယားက30လောက်ပဲရှိတယ်ဂျာမနီက80ရာခိုင်နှုန်းလောက်ကိုဖိထားတယ်ဒါပေမဲ့လည်းသူကစားပုံကစားနည်းကကြည့်ရတယ်သူပီကြပေါက်မှာအိုးတွင်းကျင်နေတာတစ်ခုကောင်းတာကလည်းတောင်ကိုရီးယားလည်းနောက်တန်းအသေးခံကစားတယ်ဂိုးသမားလေးကတော်တော်ကာကွယ်သွားတယ်ကျွန်တော်တွက်ထားတာဂျာမနီကကိုရီးယားကိုကိုပြတ်နဲ့နိုင်မလို့တွက်ထားပေမဲ့ကိုကပြန်နိုင်သွားကိုပြတ်နိုင်သွားတာတောင်ကိုရီးယားဖြစ်နေပြောင်းပြန်ဖြစ်သွားတာပေါ့ဗျာ
ဒီပွဲကတော့မမျော်လင့်မဲနဲ့
မမျော်လင့်ဘူးအားလုံးဂျာမနီနိုင်မယ်လို့ပဲတွက်ထားကြတာကိုမတင်မဲ့ပဲဖြစ်သွားတဲ့အခါကျတော့လဲပြောလို့မရဘူးပေါ့ဗျာ
ကဲဆိုတော့နောက်တစ်ပွဲကိုကျွန်တော်ဆက်ရအောင်ဘရာဇီးနဲ့ဆာဗီးယားပွဲအတူချုပ်လေးပြောပြပါဗျာဘလို့ထင်ပါလဲ
ဘရာဇီးကတော့တောက်လျှောက်ဖြီးထားတယ်ဆာဗီးယားလည်းကစားကွက်လေးကောင်းပါတယ်ဒါပေမဲ့သူကစားကွက်ကောင်းနေတဲ့ဟိုအဆင့်မြင့်ဘောလုံးနဲ့ပြောမယ်ဆိုရင်ဘရာဇီးကလူငယ်တွေတကြွကြွနဲ့ကစားတယ်ဒင်းဝင်သေးပြက်နဲ့ကစားကွက်ကလေးညက်တယ်မင်းတပတ်တဲ့အခြေအနေမှာမင်းမှတ်သလိုကိုးသွင်းသွားတာပေါ့ဗျာဟိုကျွန်တော်ဆာဗီးယားလည်းမကောင်းဘူးပြောလို့မရကောင်းပါတယ်ဒါပေမဲ့ဝေါ်ကတ်တက်လာတဲ့အသင်းတိုင်းကကောင်းကြဒါပေမဲ့ကစားမှုကစားနည်းဟိုအသင်းလိုက်ကစားမှုတယောက်ချင်းကစားကိုကွာခြားတဲ့လူစိတ်လေးမှာကြတော့ဘရာဇီးယားပူသားတဲ့အတွက်ဘရာဇီးယားကျွန်တော်ကြည့်နေတဲ့အချိန်မှာနှစ်ခုခုမရှိတဲ့နိုင်ငံတွေ့ရှိရတယ်
။ဟုတ်ကဲ့ဆက်နောက်တပွဲပြောကြအောင်မက္ကဆီကိုနဲ့ဆွီဒင်ဒီပွဲမှာမက္ကဆီကိုကတော့ရှုံးနေဆိုပေမဲ့လည်းသူကနောက်တစ်ဆင့်ကိုတက်မဲ့သဘောရှိပါတယ်။အဲ့ဒီပွဲ
ကဒါပေမဲ့လည်းတခုကံကောင်းတယ်လို့ပြောရမှာတော့ဂျာမနီကနိုင်ရင်တိုင်ဖြစ်ပြီးမက္ကဆီကိုပြုတ်မဲ့ခြင်းနေရှိတယ်။ဘာကြောင့်လဲဆိုတော့ဆွီဒင်က3ခုခုမရှိပြောင်းရတယ်ကိုစကိုနဲ့ဆိုသွားတာတယ်ဂျာမနီကတကူလောက်ပြတ်ပြီးတော့နိုင်ခဲ့မယ်တောင်ကိုရီးယားကိုနိုင်မယ်ဆိုရင်မက္ဆီကိုကထွက်ရမယ်အခြေအနေမှာရှိတယ်။ဒါပေမဲ့ကန်ဆိုတာဂျာမနီကမနိုင်မနဲ့ရှုံးသွားတော့မက္ဆီကိုကဒုတိယနဲ့တက်သွားတာပေါ့လေ။ဒါပေမဲ့ဒီပွဲကြီးကောင်းမှာပါ။ဘာကြောင့်လဲဆိုတော့မက္ဆီကိုနဲ့ကျွန်တော်တို့ဘရာဇီးနဲ့ကိုဒုတိယအဆင့်ပတ်လည်မှာတွေ့ရမှာပေါ့ဗျာ
။မြမလက်ရွေးစင်ဂိုးသမားဟောင်းကိုရင်ထွေးကိုကိုကျော်အောင်လင်ကဆက်သွယ်မေးမြန်းထားတာပါ။